တရုတ်နိုင်ငံထွက်ကုန်တချို့ပေါ်မှာအခွန်ဆယ်ရာခိုင်နှုန်းနောက်ထပ်တိုးမြှင့်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲအချိန်ဟာပိုးပြီးတော့ပြင်းထန်လာခဲ့ပါတယ်။နောက်လာကြရင်ကုန်သွယ်ရေးညှိနှိုင်းမှုတွေဆက်ပြီးပြုတ်လုမယ်ဆိုတဲ့သဘောတူညီမှုရရှိပြီးတရုတ်အကြမ်းချက်သပရင်းနေမှာပဲသမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုပိုးပြီးတော့ဝယ်ယူဖို့နဲ့အမေရိကန်ပြည်ထောင်စုတဲကိုဖန်တနာခေါ်ဘိန်းထွက်ဆေးဝါးတင်သွင်းမှုရပ်ဆိုင်းစေမဲ့ကိစ္စကိုပြက်ကွက်နေတယ်လို့သမ္မတထရမ့်ကဆွဆွဲလိုက်ပါတယ်။အခင်အရင်တုန်းကတိုးမြှင့်ကောက်ခံခဲ့တဲ့သွင်းကုန်ခွန်တွေဟာစက်မှုထုတ်ကုန်တွေကိုပြတ်မှတ်ထားခဲ့ပေမဲ့အခုစတင်လာတဲ့သွင်းကုန်ခွန်တွေကတော့လက်ကင်ဖုန်းနဲ့အဝတ်အထည်စတဲ့လူသုံးကုန်တွေကိုပြတ်မှတ်ထားလာတာလည်းဖြစ်ပါတယ်။